မြန်မာနိုင်ငံမှာအလွတ်ကျပ်ပညာရေးစနစ်ကိုပြောင်းလဲပြီးကိုယ်ပိုင်အတွေးခေါ်နဲ့လေ့လာသင်ယူတဲ့စနစ်မျိုးကိုပြုစုပျိုးထောင်ရမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။မနေ့ကမန္တလေးမြို့မှာကျင်းပတဲ့လူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်ကိုတက်ရောက်လာတဲ့ဒေါက်တာဆန်းစုကြည်ကလူငယ်များနဲ့စာပေစကားဝိုင်းမှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအလွတ်ကျပ်မှတ်မှအမှတ်ရတယ်ဆိုတဲ့စနစ်ကိုပြောင်းရမှာဖြစ်ပြီးကို့အတွေးခေါ်ကိုကိုသုံးပိုင်ခွင့်ပေးတဲ့စနစ်မျိုးကိုပြုစုပျိုးထောင်ရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကဆိုပါတယ်။ဒါအပြင်စာအုပ်စာပေချစ်မြတ်လို့ပြီးစိတ်ပိုင်းဆိုင်ရာတိုးတက်အောင်တည်ဆောက်ဖို့အတွက်စာများများဖတ်ကြဖို့လူငယ်တွေကိုတိုက်တွန်းသွားပါတယ်။သူ့အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူအချက်အရာအသက်မွေးဝမ်းကြောင်းပညာကြောင်းတွေကိုလည်းအားပေးသွားဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တစ်ချိန်တည်းမှာပဲတက္ကသိုလ်ပညာရေးကိုအဆင့်မြင့်တဲ့နေရာမှာသူတေသနာလုပ်တာတွေကိုလည်းအားပေးဖို့လိုအပ်တယ်လို့ဆိုပါတယ်။မန္တလေးတက္ကသိုလ်ပွဲနှင်းသဘင်ခန်းမှာကျင်းပခဲ့တဲ့လူငယ်များနဲ့စာပေစကားဝိုင်းမှာဒေါအောင်ဆန်းစုကြည်နဲ့အတူဘာသာရက်နယ်ပယ်ပေါင်းစုံကတက္ကသိုလ်ကျောင်းသူကျောင်းသားပေါင်းအယောက်20ပါဝင်ပြောဆိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလက်ရှိမန္တလေးတိုင်းခီးစင်မတိုင်ခင်မကွေးတိုင်းကိုလည်းတွားရောက်ခဲ့ပြီးပခုတ်ကူမြို့မှာဒေသခံပြည်သူတွေနဲ့စကားဝိုင်းကိုလည်းပြုလုပ်ခဲ့ပါတယ်ရှင်။